မေရောသားရောတန်ရှင်သောဝိညာဉ်တော်၏နာမတော်များနှင့်အာမင်။ဖျားသခင်သည်သင်တို့နှင့်ရှိပါစေ။ကျေလွတ်စွာသောမြေကိုမောင်းနှမအပေါင်းတို့ဂျွန်လ6ရက်နေ့2019ခုနှစ်ကြာပသရေနေ့ဟာဖြင့်စိန်နောဘယ်ရဲ့ပွဲနေ့ဖြစ်ပါတယ်။ဒီအတွက်ကြောင့်စိန်နောဘယ်ညမယ်ကိုယူထားတဲ့သူတွေအတွက်သတိရဆုတောင်းပေးဖို့လည်းပဲတဆက်တည်းအသိပေးအပ်ပါတယ်လို့ဂျွန်ဒီ6ရက်နေ့အတွက်ကျွန်တော်တို့ဖကြားထောက်ရှုပွဲကြမ်းကြက်အနေနဲ့ကတော့တန်ယောဟန်ခန်းကြီး19အခန်းငယ်20ကနေ26ဖြစ်ပါတယ်ဒါကြောင့်ခုကြမ်းကြက်ကိုကျွန်တော်တို့အတူတကွနားထောင်ကြကြပါစို့ကျွန်တော်ဒီသူတို့အတွေ့အသားမှာကသူတို့ဤဟောပြောခြင်းအပြင်ကျွန်တော်ကိုယုံကြည်လာမိသူများအတွက်ဆုတောင်းပါ၏။ဩဘာကိုယ်တော်သည်ကျွန်ုပ်၌၎င်းကျွန်ုပ်သည်လည်းကိုယ်တော်၌၎င်းတည်ရှိတကယ်သူသူတို့သည်လည်းကျွန်ုပ်တို့၌တလုံးတော်သည်ဖြစ်စေတော်မူပါ။ဤကဲ့သို့ဤတို့ဖြင့်ကိုယ်တော်သည်ကျွန်ုပ်အားဆေလွတ်တော်မူကြောင်းဤလောကသည်ယုံကြည်ပါလိမ့်မည်ကိုရောနှင့်ကျွန်ုပ်သည်တလုံးတဝရီဖြစ်တကယ်သူသူတို့သည်လည်းတလုံးတဝရီဖြစ်ကြစေရန်ကိုရောပေးတော်မူသောဘုန်းကုံတော်ကိုကျွန်ုပ်သည်သူတို့အားပေးပါပြီကျွန်ုပ်သည်သူတို့၌၎င်းကိုရောသည်ကျွန်ုပ်၌၎င်းတည်ရှိသည်ဖြင့်သူတို့၏တလုံးတဝရီရှိခြင်းပြည့်စုံပါလိမ့်မည်ဤသို့ဖြင့်ကိုယ်တော်သည်ကျွန်ုပ်ကိုစေလွတ်တော်မူကြောင်းနှင့်ကျွန်ုပ်အားကိုရောချစ်တော်မူသကဲ့သို့သူတို့ကိုလည်းကိုရောချစ်တော်မူကြောင်းကိုဤလောကသည်သိရှိပါလိမ့်မည်။ဝဘကဘာမတိရှိမီကပင်ကိုရောသည်ချစ်ချင်းမြတ်တော်တော်၌ကျွန်ုပ်ကိုပေးတော်မူသောဘုန်းကုံတော်ကိုကျွန်ုပ်ထံသို့ကိုရောအနှံတော်မူသောသူတို့မြင်စေရန်ကျွန်ုပ်ရှိရာအရာ၌သူတို့ကိုရှိစေလိုပါသည်။ဖြောင့်မတော်မူသောဥပ္ဖဤလောကသည်ကိုရောကိုမသိတော်လဲကျွန်ုပ်သည်ကိုရောကိုသိပါ၏ကိုရောသည်ကျွန်ုပ်ကိုဆေလွတ်တော်မူကြောင်းကိုလည်းဤသူတို့သည်သိကြပါ၏ကျွန်ုပ်ပေါ်၌ကိုရောထားတော်မူသောချစ်ချင်းမြတ်တာတော်သည်သူတို့၌တည်ရှိစေ၍ကျွန်ုပ်သည်လည်းသူတို့၌တည်ရှိစေခြင်းဟာကိုရော၏နာမတော်ကိုသူတို့သိစေပါပြီ။နောက်ခါတွင်လည်းသိစေပါအောင်မည်ဟုဆုတောင်းတော်မူ၏။ဤသည်ကယေရှုသခင်မွန်မြတ်သောဧဝံဂေလိတရားတော်ဖြစ်သည်။ခြေလစွာသောမြေကိုမောင်းနှမအပေါင်းတို့ဒီနေ့ကျမ်းစာတော်ကိုမှီပြီးတဲ့နောက်အခြေခံပြီးတဲ့နောက်ကျွန်တော်တို့ထောက်ရှုစဉ်းစားသင်ခန်းစာယူဖို့အချက်ကလေးတွေအနည်းငယ်ရှိပါတယ်ပရမဝူဆုံးသောအချက်မှာဆုတောင်းခြင်းနဲ့ပတ်သက်၍သခင်ခရစ်တော်ပေးတော်မူသောသင်ခန်းစာဖြစ်ပါတယ်သခင်ခရစ်တော်ဘယ်လိုဆုတောင်းသလဲဘသူအတွက်ဆုတောင်းသလဲဆိုတဲ့အပိုင်းကိုကြည့်ခြင်းအပြင်ကျွန်တော်တို့လည်းပဲဆုတောင်းခြင်းပြုတဲ့အခါမှာအတူယူလို့ရပါတယ်ဒါသခင်ဆုရဲ့ပြတ်တက်သွားတဲ့မှန်ကန်တဲ့ဆုတောင်းခြင်းနည်းလမ်းပဲဖြစ်ပါတယ်သူ့အတွက်သူဆုတောင်းတယ်သူရဲ့အပြစ်တွေခွင်လို့ဘယ်လဲပါမယ်အားလုံးအားလုံးပေါ့လေနော်ဒီကောင်းခြင်းမင်္ဂလာရရှိဖို့အစသဖြင့်မိမိအတွက်မိမိဆုတောင်းစရာရှိတာတွေအများကြီးပဲရှိပါတယ်များသောအားဖြင့်ကျွန်တော်တို့တွေဟာဖြင့်လူသားတွေပိတ္တစွာဖြင့်မိမိကိစ္စပဲမိမိအာယုံဆိုင်ပြတဲ့နောက်မိမိလိုအပ်သောအကူအညီများတွေကိုပဲတောင်းလေတောင်းထားရှိပါတယ်ဒါလည်းပဲဆုတောင်းခြင်းရဲ့အပိုင်းခံတာလေးတစ်ခုဖြစ်ပါတယ်တကယ်တမ်းဆုတောင်းခြင်းတစ်ခုလုံးကိုကျွန်တော်တို့ပြုတဲ့အခါကြောက်တော့ကသခင်ဆုပြုသလိုမိမိအတွက်လည်းဆုတောင်းပေးတယ်တခြားသောသူတွေတက်လည်းဆုတောင်းပေးတယ်ဆိုတော့သခင်ဆု ဆူတောင်းတဲ့ပုံစံကိုကြည်ကျင်အားဖြင့်အတူယူလို့ရပါတယ်။ဥပမာအားဖြင့်ကြည့်မယ်ဆိုလို့ရှင်တမာရကုခန်းကြီး6ခန်းငယ်46ကနေ51မှာပါတဲ့ဖြစ်စဉ်ကိုကြည့်မယ်။သခင်စုတောင်ပေါ်မှာဆူတောင်းကြံရင်ခဲ့တယ်။သူ့ရဲ့တပည့်တော်ကြီးတွေခရီးဆက်သွားတယ်။အဲ့ဒီချိန်မှာမုန်တိုင်းမိပြီးတဲ့နောက်နော်ဆုံးရှုံးမဲ့အနေအထားလေးတစ်ခုဖြစ်လာ။အဲ့တော့သခင်စုဟာဒါကိုသိတဲ့အခါကျတော့သူ့ရဲ့တပည့်တော်ကြီးများမုန်တိုင်းမိနေတဲ့တပည့်တော်ကြီးများတွေစီကိုအပြေးလေးသွားပြီးတဲ့နောက်နော်သူတို့ကိုမုန်တိုင်းကိုငြိမ်းသက်စေတွေ့ရတယ်ဒါတကယ်တော့ပြောရမင်းဆိုလို့ရှင်ဒုက္ခတုခရောက်နေတဲ့သူတွေကိုကျွန်တို့ကလည်းပဲအာယုံစိုက်ပြီးတဲ့နောက်သူတို့အတွက်လွတ်မြောက်မှုတစ်ခုရရှိဖို့ကျွန်တို့မှတာဝန်ရှိတယ်ဘယ်နည်းမဆိုလွတ်မြောက်မှုကိုလှုပ်ပေးနိုင်တော်လည်းပဲဆုတောင်းခြင်းကတော့အားလုံးသောလူတွေလှုပ်နိုင်တဲ့အရာတစ်ခုဖြစ်ပါဒါကြောင့်မလို့ကျွန်တို့မှအခုဆိုလို့ရှိရင်တယ်လီဖုန်းတွေရှိတယ်တယ်လီဗီရှင်းတွေရှိတယ်သတင်းစာတွေရှိတယ်ဆိုနေ့စဉ်သတင်းစာကိုဖတ်ခြင်းနေ့စဉ်သတင်းများကိုနားထောင်ကြည့်ရှုခြင်းအပြင်ဘယ်နေရာဟာဖြင့်ဘသူတွေဟာဒုက္ခရောက်နေသလဲဆိုတာကိုသိရှိလာတဲ့အခါကျတော့အဲ့ဒါကျွန်တော်တို့ရဲ့ဆုတောင်းခြင်းဟာသူတို့အတွက်ထဲ့ဝင်ပြီးတဲ့နောက်ဆုတောင်းပေးလို့ရတယ်။ဒါကြောင့်ကျွန်တော်တို့အမြဲတမ်းမျက်စိဖွင့်နားဆွင့်ပြီးတဲ့နောက်ဒုက္ခတုခတွေရောက်နေတဲ့သူတွေဘယ်သူလဲဆိုတာကိုကျွန်တော်တို့ဒါကိုအထူးအာရုံပြုပြီးတဲ့နောက်ကျွန်တော်တို့တိအောင်စူးစမ်းရမှာဖြစ်ပါလေဒီတယ်လီဖုန်းကိုသုံးတဲ့ခါကျတော့အဲ့ဒီခုနပြောတဲ့သတင်းတွေကိုမကြည့်ဘဲနဲ့တခြားသော Facebook တို့တခြားသောဟာတွေရှောက်ကြည့်ခြင်းအပြင်အချိန်ကုန်မဲ့အစားသတင်းတွေကိုကြည့်ပြီးတဲ့နောက်တကယ်ဖြစ်စဉ်တွေမှာဘယ်သူတွေကဒုက္ခတုခရောက်တယ်လဲဆိုတာကိုကြည့်ပြီးတဲ့နောက်ကျွန်တော်တို့ချိုးချံပေးမယ်ဆုတောင်းပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဆူတောင်းခြင်းဟာเนาะကန္တဟာပိုပြပြင်မှာဖြစ်ပါတယ်။နောက်ဒုတိယတစ်ချက်အနေနဲ့သခင်ခရစ်တော်ဒီတန်ယောဟန်ခန်းကြီး19တခုလုံးလောက်မှာပဲသူပြောထားတာရှိပါတယ်။ဘာလဲ။သူ့ရဲ့ယဉ်တွင်းခံစားချက်ပေါ့လေ။မကြာခဏဩဝါဒမှာကြားလို့တလုံးတဝါဒီဖြစ်ဖို့ချစ်ချင်းမေတ္တာနဲ့စီလုံးခြင်းအတွက်သခင်စုဖြစ်စေခြင်းတာ။ခရိယံများအတွင်းမှာပဲဖြစ်စေလူသားအားလုံးတွေထဲမှာချစ်ခြင်းမေတ္တာဖြစ်တည်ရှင်သန်ပြည့်တဲ့နောက်ပြီးပွင့်လာဖို့စီယုံခြင်းစီလုံးခြင်းဖြစ်တည်ရှင်သန်ပြည့်တဲ့နောက်ပြီးပွင့်လာဖို့သည်သခင်စုအလိုအဆုံသောအလိုချင်းဆုံးသောအရာဖြစ်ပါတယ်။ဒါကြောင့်မိမိရဲ့တပြည့်လောက်တပြည့်သားမြေတွေပေါ့လေနောက်လိုက်တွေမှာရောကဘာသူဘာသာအားလုံးကချစ်ခြင်းမေတ္တာနဲ့စီလုံးခြင်းရှိစေခြင်းတဲ့သခင်ခရစ်တော်ရဲ့ဆန္ဒကိုကျွန်တော်တို့အတန်အစုံဖြစ်ဆွမ်းပြည်တဲ့နောက်စူးစမ်းကြရမှာဖြစ်ပါတယ်။ကဘာကြီးမြန်မာပြည်ကြီးမေတ္တာတရားပွားများရှင်သန်ကြီးထွားပါစေ။မေတ္တာသီးပွင့်များမြင်များသီးပွင့်နိုင်ကြပါစေ။ကဘာကြီးမြန်မာပြည်ကြီးချစ်ချင်းမေတ္တာနဲ့စီယုံရေးဖြစ်တည်လာပြီးတဲ့နောက်ရှင်သန်ကြီးထွားပြီးသီးပွင့်နိုင်ပါစေ။အဲ့ဒါလို့ဖြစ်အောင်လည်းပဲဆုတောင်းယုံမကတည်မဲမိမိတတ်နိုင်တဲ့ဘက်ကစူးစမ်းပြီးတဲ့နောက်လှုပ်ဆောင်နိုင်ဖို့စဉ်းစားစူးစမ်းကြဖို့တိုက်တွန်းချင်ပါပဲ။တော့တရားနဲ့နောက်ဆုံးချက်အနေနဲ့ပြောချင်တာဘာလဲဆိုတော့သခင်စုကျွန်တော်တို့ကိုထားခဲ့ပြတဲ့ဒါမှမဟုတ်ရှင်ကျွန်တော်တို့ကိုလှုပ်ဆောင်စေခြင်းတဲ့အလုပ်ပါလေ။အင်္ဂလိပ်လိုပြောရမယ်ဆိုလို့ရှင်တော့ကထက်ပြီးတဲ့နောက်ပြောချင်တာ to make him known and loved by all ဆိုလိုတာကဘာလဲဆိုတော့လူတွေသခင်စုကိုသိရှိအောင်လှုပ်ပေးပါသခင်စုတွေသခင်စုကလူတွေအားလုံးသူ့ကိုချစ်အောင်လှုပ်ပေးပါအဲ့ဒီနှစ်ချက်သခင်စုကျွန်တော်တို့ကိုတာဝန်ပေးထားပါတယ်ဒါကြောင့်ကျွန်တော်တို့ရဲ့သခင်ယေရှုရဲ့နောက်လိုက်တပြည့်အားလုံးသခင်ခရစ်တော်ဆိုတာဘယ်သူလဲဆိုတာကိုကျွန်တော်တို့ ပဇာနဲ့ရောလက်တွေ့နဲ့ရောနေ့စဉ်ရှင်သန်သောတက်တာနဲ့ရောတော့သခင်စုကိုသူများတို့သိရှိအောင်လှုပ်ပေးယုံနေမကတည်ပဲနဲ့လူတွေလည်းပဲသခင်စုကိုချစ်လာအောင်အတွက်ကျွန်တို့ကြိုးစားလှုပ်ဆောင်ဖို့အတွက်သခင်စုဆန္ဒရှိပါတယ်။ဒါကြောင့်မလို့ကျမ်းစာတော်မှာလည်းပြောထားတယ်။သင်တို့တူးနဲ့တူးချစ်ချင်းမေတ္တာတရားပြခြင်းအပြင်သင်တို့သည်ငါရဲ့တပည့်ဖြစ်ကြောင်းကိုသူများအားသိစေပါဆိုတဲ့ကြံချက်ကြားပူးကြမှာပါ။ဒါကြောင့်မလို့ကျွန်တော်တို့အချင်းချင်းတယောက်နဲ့တယောက်ချစ်ချင်းမေတ္တာတရားပြခြင်းဟာဖြစ်ရင်ဘုရားသခင်ခရစ်တော်ကိုသူများသိရှိလာအောင်တည်တည်ခံခြင်းပဲဖြစ်ပါတယ်။အဲ့ဒီနေရာမှာတတိထားဖို့တစ်ချက်ကတော့ပါဇပဲ။ပါဇကိစ္စပါ။ကျွန်တော်တို့ခရိယန်ဖြစ်ပင်ဖြစ်냐တော့လေသူတော်စင်များဖြစ်ပင်ဖြစ်냐တော့လေပဲ။သခင်စုကိုချစ်ပါတယ်သခင်စုရဲ့နောက်လိုက်လို့ပြောပါရင်ပြော냐တော့လေပဲ။ကျွန်တို့ရဲ့ပါဇကအတင်းဖြင်းဆိုတဲ့ဟာလေးတွေမကောင်းတဲ့သူများအကြောင်းမကောင်းတဲ့ကိစ္စလေးတွေပြောနေမယ်ဆိုလို့ရှိရင်ချစ်ချင်းမေတ္တာတရားနဲ့သွေးဖီးပြန်တော့ဆန့်ကျင်တဲ့အပြောတွေအမူအရာတွေကိုဖော်ထုတ်ပြနေခြင်းဒီဟာသခင်စုကိုတက်တည်ခံရမှာကမဟုတ်ပဲနဲ့သခင်စုရဲ့မျက်နာကိုအိုးမဲတုတ်တဲ့သဘောမျိုးဖြစ်သွားမယ်။ဒါကြောင့်ကျွန်တော်တို့အားလုံးမိမိတို့ရဲ့အပြောအဆိုအမူအကျင့်တွေအားလုံးကိုသတိထားပြီးတော့ခင်စုကိုသူများသိရှိလာအောင်ခင်စုကိုသူများချစ်လာအောင်လှုပ်ဆောင်ဖို့တောင်းဝန်ကိုကျေပွန်စွာလှုပ်ဆောင်နိုင်ကြပါစေလို့ဘုရားသခင်သင်တို့တယောက်စီကိုကောင်းမြတ်ပေးပါစေ။